နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာတိုင်ငင်ပြုလုပ်နေတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးပွဲတွေကိုရုရှားတရုတ်နဲ့အီရန်နိုင်ငံတွေကဝန်ရဆွဖက်နေတယ်လို့အမေရိကန်မျိုးသားတံပြန်ထောက်လိုင်းရင်းနဲ့လုံခြုံရေးဌာန NCSC ညွှန်ကြားမှုဝီလျံအီဗာနီနာကသတိပေးပြောကြားလိုက်ပါတယ်။ရန်သူနိုင်ငံတွေကအမေရိကန်နိုင်ငံရဲ့မဲဆွယ်ပွဲတွေကိုယ်တိုင်လောင်းတွေနဲ့တခြားနိုင်ငံရဲ့ပြစ်မှတ်တွေရဲ့ပုဂ္ဂိုလ်ရေးဆိုင်ရာဆက်သွယ်ပြောကြားမှုတွေပေါက်ကြားအောင်ကြိုးပမ်းနေတယ်လို့ဝီလျံအီဗာနီနာကတောက်ကြတဲ့ကထုတ်ပြန်တဲ့ကြေညာချက်မှာထည့်သွင်းပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်တို့အကြားရှင်းပြမှုအပေါ်တရားမှုရှိစေဖို့ရည်ရွယ်ပြီးတရုတ်နိုင်ငံကအမေရိကန်နိုင်ငံရဲ့မူဝါဒပိုင်းဆိုင်ရာကိစ္စတွေမှာဩစာလွှမ်းမိုးနိုင်အောင်ကြိုးပမ်းနေတယ်လို့ရုရှားနိုင်ငံကတော့အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်အပေါ်အယုံကြည်နေသွားစေအောင်အင်တာနက်မှာနာမည်ကန်အသုံးပြုသူတွေနဲ့သတင်းမှားတွေကိုအစုလိုက်အပြုံလိုက်တင်ပြီးလွှတ်ထုတ်နေတယ်လို့သူကပြောပါတယ်။အီရန်နိုင်ငံကတော့အွန်လိုင်းနဲ့လူမှုမီဒီယာတွေကတစေအမေရိကန်ဒီမိုကရေစီအဖွဲ့အစည်းတွေကိုအားနည်းအောင်နဲ့ရွေးကောက်ပွဲမတိုင်ခင်လူလူအကြားသဘောထားကွဲပြားအောင်ကြိုးပမ်းနေတယ်လို့လည်းညွှန်ကြားမှုဝီလျံအီဗာနီနာကပြောပါတယ်။အမေရိကန်ကထောက်လိုက်ရေးအဖွဲ့အစည်းတွေအနေနဲ့အခုလိုအန္တရာယ်ရှိတဲ့စိုက်ဘာလှုပ်ရှားမှုတွေကိုလှုပ်ဆောင်နေသူတွေကိုအနိကစောင့်ကြည့်သွားမယ်လို့လည်းသူကပြောပါတယ်။ဒါဖြင့်ရွေးကောက်ပွဲကိုစနစ်တကျနဲ့တည်တည်ငြိမ်ငြိမ်လုပ်နိုင်ဖို့အမေရိကန်ပြည်သူတွေအနေနဲ့သတင်းတွေကိုဖတ်ရှုနားထောင်တဲ့အခါမှာချင်းချင်းချင်းချင်းနဲ့စမ်းစစ်ပြီးမှလက်ခံကြဖို့နဲ့တန်တရားရှိစပွဲလှုပ်ရှားမှုတွေတွေ့တဲ့အခါမှာလည်းအာဏာပိုင်တွေကိုသတင်းပေးဖို့ကိုတိုက်တွန်းထားပါတယ်။